အခုတော့တိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့တင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ရှင်။နေဆက်အခြေဆိုင်တိုင်းရင်းသတင်းတောက်တွေကနေစူးစီးတင်ဆက်ထားတာဖြစ်ပါတယ
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ BNN ဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ NCA လက်မှတ်ရေးထိုးတဲ့တိုင်းသာလက်နက်ကိုင်တပ်ဖွဲ့နဲ့အစိုးရတပ်မတော်တို့ကနေရှမ်းပြည်နယ်အဆင့်အပြစ်ခတ်ရဲစဲရေးပူးတွဲစောင့်ကြည့်ကော်မတီ GMCS ကိုဖွဲ့စည်းလိုက်ပြီးဖြစ်ပါတယ်။ကချင်ပြည်နယ်ဘက်မှာတော့ခရိုင်အသင်းဖွဲ့တွေကနေစုစည်းထားတဲ့စူပါဘိန်းတပ်ဖြတ်ရေးအဖွဲ့တွေကနေဘိန်းတွေကိုစတင်တိုက်ဖြတ်နေရဲဆိုတာနဲ့ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲတွေကြောင့်နေရက်ကနေထွက်ပြေးနေကြရတဲ့ရခိုင်စစ်ပြည်ဒုက္ခသည်တွေရဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင
်။ကျွန်မကနူပန်ပါ။သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါ။ရှမ်းပြည်တောင်ပိုင်းလွင်လင်ခရိုင်ခိုလံမြို့မှာအပြစ်ရစာချုပ် NCA လက်မှတ်ရေးထိုးတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့နဲ့အစိုးရတပ်မတော်တို့ပူးပေါင်းပြီးပြည်내အဆင့်အပြစ်ခတ်ရစေးရေးပူးတွဲစောင့်ကြည့်ရေးကော်မတီ JMCS ကိုဖွဲ့လိုက်ပါတယ်။ဇန်နဝါရီလ9ရက်နေ့ကဖွဲ့စည်းလိုက်တာပါ။အဲ့ဒီ JMCS ဖွဲ့စည်းတဲ့အစည်းအဝေးမှာထမ်းဆောင်ရမယ့်အလုပ်တာဝန်ခွဲဝေတဲ့အပြင်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးစာချုပ် NCA ကိုလိုက်နာကျင့်သုံးဖို့စစ်ပတ်ဆိုင်ရာကျင့်ဝတ်များ code of conduct လိုက်နာဖို့နဲ့အပြစ်ခတ်ရစေးပူးတွဲစောင့်ကြည့်ရေးမှုအတိုင်းလှုပ်ဆောင်ဖို့သဘောတူကြတာဖြစ်ပါတယ်။ရှမ်းပြည်နယ်အပြစ်ခတ်ရစေးပူးတွဲစောင့်ကြည့်ရေးကော်မတီကိုအရှိအလဲပိုင်းတိုင်မူဗိုလ်ချုပ်ဝင်းမင်းထွန်းကဥက္ကဋ္ဌရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီကဗိုလ်မှူးကြီးအောင်မြတ်ကဒုဥက္ကဋ္ဌဖြစ်ပြီးတော့အတွင်းရေးမှူးကတော့ဗိုလ်အုပ်အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ကဒုတိယဗိုလ်မှူးကြီးခွန်ကျွဲထိုတို့ကနေဦးဆောင်ပြီးအဖွဲ့ဝင်၁၄ဦးပါဝင်ပါတယ်။
ကချင်ပြည်နယ်မြောက်ပိုင်းပူသာအိုမြို့နယ်ဘက်မှာဘိန်းဆိုင်ပြုံးမှုတွေနဲ့တုံးဆွဲမှုတွေများပြားလာတဲ့ကြောင့်ခရိယာတင်းဖွဲ့ကလည်းစုဖွဲ့ထားတဲ့စုပေါင်းဘိန်းတိုက်ဖြတ်ရေးဖွဲ့တွေကဇန်နဝါရီလပထမပတ်ကနေစတင်တိုက်ဖြတ်နေပြီဖြစ်ပါတယ်။မူရေးစေဝါတိုက်ဖြတ်ရေးဖွဲ့ဝင်900လောက်ဟာဘိန်းပင်ရှင်းလင်းရေးစီစဉ်တွေကိုပူသာအိုမြို့နယ်နီးတဝိုက်နဲ့မချမ်းပေါ်မြို့နယ်နီးတဝိုက်ဒီမှာဇန်နဝါရီလ20ရက်နေ့ထိလှုပ်ဆောင်နေတာဖြစ်တယ်လို့အဖွဲ့ဝင်တွေကပြောပါတယ်။လက်ရှိမှာလုံရှာရန်၊စုံပီရန်၊မလိခပဝန်းကျင်နဲ့အင်ခါဂါဘက်ကဘိန်းခင်ဧကတရာချိုကိုဖျက်ဆီးခဲ့ပြီးလို့ဘိန်းတိုက်ဖြတ်ရေးဖွဲ့တွေကပြောပါတယ်။အခုလိုဘိန်းရှင်းလင်းတိုက်ဖြတ်မှုတွေလုပ်နေချိန်မှာလဲဖမ်းဆီးရမိခဲ့တဲ့ဘိန်းသုံးဆွဲသူဒေသခံတွေကိုကချင်လွတ်လပ်ရေးဖွဲ့ KIU ရဲ့ဘိန်းဖျက်စခန်းတွေမှာပို့ဆောင်ထားတယ်လို့လဲပူတာအိုဒေသခံတွေကပြောပါတယ်။
လက်ရှိမွန်ပြည်နယ်လွတ်တော်ကိုယ်စားလှယ်တွေနဲ့2015ခုနှစ်ရွေးကောက်ပွဲအနေအရလွတ်တော်ကိုယ်စားလှယ်တွိတ်ဆုံမိတ်ဆက်ပွဲတရက်ကိုဇန်နဝါရီလ18ရက်နေ့မှာကျင်းပသွားဖို့ရှိတယ်လို့ပြည်နယ်လွတ်တော်ဥက္ကဋ္ဌကပြောပါတယ်။အဓိကအားဖြင့်လွတ်တော်ရဲ့လုပ်ငန်းတွေမွန်ပြည်နယ်လွတ်တော်9နှစ်သက်တမ်းမှာအတိပြုပြဋ္ဌာန်းခဲ့တဲ့ဥပဒေတွေလွတ်တော်နဲ့ပတ်သက်တဲ့လုပ်ငန်းအတွေ့အကြုံတွေကိုအသစ်တက်လာမဲ့လွတ်တော်ကိုယ်စားလှယ်တွေကိုမိတ်ဆက်ပေးခြင်းနဲ့ကိုယ်စားလှယ်အသစ်တွေကလည်းလွတ်တော်နဲ့ပတ်သက်ပြီးသိချင်တာတွေကိုအပြန်အလှန်မေးမြန်းနိုင်ဖို့လွတ်တော်မိတ်ဆက်အစီအစဉ်ကိုလုပ်တာလို့မွန်ပြည်နယ်လွှတ်တော်ရေးရာဥက္ကဋ္ဌဦးအောင်နိုင်ဦးကပြောပါတယ်။လာမယ့်ဒုတိယအကြိမ်မွန်ပြည်နယ်လွှတ်တော်အစည်းအဝေးမှာတော့2015ရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်တွေဖြစ်ကြတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်က19ဦး၊မွန်အမျိုးသားပါတီက2ဦး၊မွန်ဒေသလုံးဆိုင်ရာဒီမိုကရေစီက2ဦး၊ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီက2ဦးနဲ့တက်မတော်သားကိုယ်စားလှယ်10ဦးတို့တက်ရောက်ကြမှာဖြစ်ပါတယ်။
ချင်းမျိုးနယ်စုအရေးအတွက်နဲ့ပတ်သက်တဲ့ချင်းသမိုင်းဆိုင်ရာဆွေးနွေးပွဲတရက်ကိုဇန်နဝါရီလ9ရက်နေ့ကချင်းပြည်နယ်ကလေးမျိုး EPC ဘုရားကျောင်းမှာကျင်းပခဲ့ကြပါတယ်။တကောင်ချင်းဆိုင်ရာချင်းမျိုးသားထောက်ကူပြုကော်မတီ CNACC ကလည်းကြီးမှုကျင်းပတဲ့ဒီဆွေးနွေးပွဲတွေမှာမြန်မာနိုင်ငံမှာချင်းလူမျိုး35မျိုးရှိတယ်လို့ရေးသွက်သတ်မှတ်မှုဟာအမည်ဇာလုံးပေါင်းအမှားတွေလူမျိုးမည်မဟုတ်ပဲဒေသအမည်ကိုသုံးစွဲတာရှိနေကြောင်းလိမ့်လာဆန်းစစ်ဆွေးနွေးခဲ့ကြတယ်လို့အထောက်အကူပြုကော်မတီကတာဝန်ရှိသူစလိုင်း PP ကပြောပါတယ်။2014ခုနှစ်သကောင်စင်းဆိုင်ရာချင်းမျိုးရာထောက်အကူပြုကော်မတီအနေနဲ့မကြာခင်တွင်လူသူ့သွေးဆုံပွဲပြုလုပ်သွားမှာဖြစ်ပြီးတပ်ဆိုင်ရာဒေသခံမျိုးနွယ်စုတွေရဲ့ဆန္ဒအတိုင်းအတည်ပြုရယူပြီးမှဗဟုသကောင်စင်းကော်မတီအဖွဲ့ထံကိုပြန်လည်တင်ပြသွားမယ်လို့သိရပါတယ်။
MMA Mixed Martial Arts Corps ကိုခံပညာပေါင်းဆောင်ချန်ပီယံကချင်ွယ်ဘွားမီဂျီနာစာတီအမေရိကန်နိုင်ငံသားအန်ဆန်အောင်လာဟာလာမဲမတ်လ18ရက်နေ့ရန်ကုန်မြို့သူဝနအားကစားရုံမှာကျင်းပမယ်ကိုခံပညာအသုံးပြုပြိုင်ပွဲမှာရှင်ပြိုင်ဖို့အတွက်ရန်ကုန်မြို့ကိုရောက်ရှိနေပြီဖြစ်ပါတယ်ဝမ်ချန်ပီယံရှစ်လို့အမည်ရတဲ့ပြိုင်ပွဲမှာရှင်ပြိုင်ဖို့အတွက်လာခဲ့ခြင်းဖြစ်တယ်လို့အန်ဆန်အောင်လာကဇန်နဝါရီလ4ရက်နေ့ရန်ကုန်မြို့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်ကချင်တိုင်းရင်းသားအန်ဆန်အောင်လာဟာဘာမစ်ဖိုက်တန်မြန်မာစပကြီးမွေလို့လည်းအမေရိကန်နိုင်ငံသားတွေကြားမှာနာမည်ကြီးတဲ့သူဖြစ်တယ်လို့အမေရိကန်ပြည်ထောင်စုမှာကျင်းပတဲ့ဘက်ဆောင်ကိုခံပညာအသုံးပြုရှင်ပြိုင်ပွဲစဉ်25ပွဲမှာ16ပွဲအနိုင်ရရှိခဲ့သူလည်းဖြစ်ပါတယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ရူးချောင်းတလျှောက်မှာဒီဇင်ဘာလ28ရက်နေ့ကနေဇန်နဝါရီလ4ရက်နေ့ထိရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားခဲ့တဲ့အတွက်တိုက်ပွဲဖြစ်ပွားရာဒေသကပြည်သူ300ကျော်ဟာအိုးအိမ်တွေကိုစွန့်ခွာပြီးမြောက်ဦးနဲ့ကြောက်တော်မြို့နယ်ကကျေးရွာတချို့မှာဒုက္ခသည်တွေအဖြစ်လာရောက်ခိုးလုံနေကြရပါတယ်။လက်ရှိစစ်ပြေးဒုက္ခသည်တွေရဲ့အခြေအနေတွေအကြောင်းကိုတော့မောင်အေးကလည်းအခုလိုစူးစီးတင်ဆက်ထားပါရရှင်
။ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲတွေကြောင့်နေရဲကနေထွက်ပြေးနေရတဲ့ဒုက္ခသည်တရားကျော်ခုံလုံးရမြောက်ဦးမြို့နယ်ကြည်ယာပြန်ကျောက်ဆရာတော်ကဒုက္ခသည်တွေအခြေအနေနဲ့ပတ်သက်လို့အခုလိုမြင့်ကြပါတယ
်။စစ်ပြေးဒုက္ခသည်တွေက108ရောက်ပေါ့အထူးသဖြင့်အခုဘုံကြီးကျောင်းမှာပဲရှိနေတာပေါ့သူတို့စားဝတ်နေရေးတွေကတော့အလူရှင်တွေကနေလာလူနေကြတယ်
တိုက်ပွဲဖြစ်ပေါ်ရဒေသတစ်ဝိုက်ကကြည်ရွာသားတွေဟာမြောက်ဦးမြို့နယ်ကကြည်ရပြင်ဇီတီတောင်နဲ့ကြောက်တော်မြို့နယ်ကရွာမပြန်ကြည်ရွာတွေမှာဒုက္ခသည်စုစုပေါင်း300ကျော်လာရောက်ခိုလုံနေကြတာပါဒုက္ခသည်တွေကိုအရေးပေါ်ထောက်ပံ့မှုတွေလုပ်နေတဲ့ဝင်လာဖောက်ဒေးရှင်းကတာဝန်ရှိသူတဦးဖြစ်တဲ့ဦးခိုင်ကောက်ဆန်ကဒုက္ခသည်တွေကိုထောက်ပံ့ပေးနေတာနဲ့ပတ်သက်လို့အခုလိုပြောပါတယ်
ဒီကတော့ကျွန်တော်တို့ကအနေနဲ့နောက်ပလတ်စစ်ချာပေါ့ဆောင်းနောက်ပြီးတော့ဒီတာပေါ်လင်းနောက်မချောက်ကလပေးပေါ့နော်စီစားနေရတာဒီအဓိကစားပြီးတော့မှဟိုကူညီပေးပါတယ်ဒီဘက်မှာတော့ကျွန်တော်တို့ foundation အပြင်မိတ္တာ resort foundation ဆိုတဲ့အဖွဲ့အစည်းကနေနောက်ပြီးတော့ကျွန်တော်တို့ချစ်ချစ်ချင်းဒီကရေးပဲဒီမျိုးလေးအပေးနောက်ကျွန်တော်တို့ one lap foundation ပေါ့
လာရှိမှာတိုက်ပွဲတွေညီသွားပြီဖြစ်ပေမဲ့ဒုက္ခသည်တွေနေရက်ကိုပြန်ဖို့စိုးရင်စိတ်တွေရှိနေကြတယ်လို့လည်းဥခိုင်ကောက်ဆန်ကစပြောပါတယ်
။ဒီမှာစိုးရင်စိတ်တွေပေါ့နော်။နောက်ပြင်းရောဒီလိုပဲဖြစ်နေမှာလို့ဆိုတော့စိုးရင်ကြောင်းကြားတဲ့စိတ်တွေတော့ဒီလိုမှဆန်းစားနေရတာပေါ့ဒီစပြေလာတဲ့ရောဂါတွေမှာဟုတ်တ
ယ်။မြန်မာစိုက်တပ်ပိုင်မြဝတီသတင်းစာကရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့တိုက်ပွဲ15ကြိမ်ဖြစ်ပေါ်ခဲ့တဲ့အတွက်တရားမှုတူအပါဝင်အရာရှိနဲ့တခြားတပ်သားတို့ကြားဆုံခဲ့ပြီးဒဏ်ရာရသူတချို့ရှိခဲ့တယ်လို့ရခိုင်တပ်မတော်ကအလောက်ဆုံးလုံးနဲ့ပြစ်စစ်တချို့သိမ်းဆည်းရမိန်ထားပြီးရခိုင်တပ်မတော်ကိုအမြင့်ပြတ်ရှင်မုံသွားမယ်လို့ဇန်နဝါရီလ9ရက်နေ့ကထုတ်ပြန်ထားသလိုဒီတိုက်ပွဲမှာမြန်မာတပ်မတော်ဘက်ကရာနဲ့ရှိပြီးကြားဆုံထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ရခိုင်တပ်မတော်ကသတင်းထုတ်ပြန်ထားပါတယ်
ဆက်ပြီးတော့တဘာဝဘေးဒဏ်ကြောင့်နေအိမ်တွေပြိုကျပျက်စီးပြီးဒုက္ခအတိရောက်နေကြရတဲ့ဟာခါမျိုးနဲ့အတွင်းကထောင်ထဲချတဲ့ဒုက္ခသည်တွေကနေချင်းပြည်နယ်အစိုးရရဲ့နေရာချထားရဲ့အစီအစဉ်ကိုဇန်နဝါရီလပထမအပတ်မှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်ဒီအကြောင်းကိုတော့ကိုစလိုင်းရဲ့စူးစီးချက်ကိုနိုင်ကွင်းအိမ်ကနေအခုလိုတင်ဆက်ထားပါတယ်
။တဘာဝဘေးဒဏ်သင့်ဟာခါဒေတာခံအိမ်နောက်စု900ကျော်အတွက်ချင်းပြည်နယ်ဆိုးရရဲ့အိမ်မီနေရာတက်ပြန်လည်တည်ဆောက်ရေးနဲ့နေရာချစားရေးအစီအစဉ်ကိုမကျေနပ်လို့အခုလိုလမ်းမပေါ်ထွက်ပြီးဆန္ဒပေါ်ထုတ်ခဲ့ကြတာဖြစ်တယ်လို့ဆန္ဒပြမှုကိုဦးဆောင်တဲ့ကိုတင်ပိန်းကပြောပါတယ
်။တွေးရဆောက်ပေးတဲ့အင်ဂျင်နီယာတို့ဦးစားပေးပြီးတော့နေကော့ဖော်ပြတော့ဆောက်ပေးလိုက်တယ်။နောက်ပြီးတော့လမ်းတွေလည်းကျွန်တော်တောင်းဖို့လမ်းတွေဆိုတော့ပါလေတော်တော်လေးမတ်တဲ့အပါတဲ့ဆက်အစဉ်ကြီးရဖြစ်နေလို့ဒါကြောင့်လမ်းကနည်းနည်းပြောင်းလို့ပေးပါ။လမ်းကနည်းနည်းပြောင်းလို့ပြောင်းလို့ဆိုတော့ကျွန်တော်မြဲကပြောထားတယ်နဲ့ဒီနေ့ချက်ဒါမှလောက်ပေးတဲ့အစီအစဉ်မရှိတဲ့အတွက်ကြောင့်လည်းပါတဲ့ခုဘာလို့ဒီလိုလိုထို့ဒုက္ခပေးတဲ့ဆန္ဒကိုကျွန်တော်ထောက်တာဖြစ်တာလေ
။ဟာခါမျိုးဘော်ကရာကြီးဒုက္ခသည်ဆိုင်ရာ5ခုမှာခိုးလုံနေစေဖြစ်လို့အဲ့ဒီအိမ်ထောင်စု900ကျော်ထဲကအိမ်ထောင်စု400ကျော်ကိုအစိုးရကနေအိမ်ဆောက်လုပ်ပေးမှဖြစ်တယ်လို့ရန်ရှိတဲ့300ကိုတော့အစိုးရဆောက်ပေးတာထက်မိမိတို့ပါတာဆောက်လုပ်ကြမှဖြစ်ပြီးအဲ့ဒီအတွက်အစိုးရကမြေကွက်နဲ့နေအိမ်ဆောက်လုပ်မဲ့ကုန်ကျစရိတ်ကိုချပေးမှဖြစ်ပါတယ်။အစိုးရစီစဉ်တဲ့နေအိမ်ဆောက်လုပ်သူတွေကိုဒီနှစ်မိုးမကျခင်မှာပြောင်းရွှေ့နိုင်ဖို့အစိုးရဘက်ကနေအပြီးဆောင်ရွက်ပေးမယ်လို့ပြောကြားထားပြီးမဲ့မိမိစီစဉ်တဲ့ဆောက်လုပ်မဲ့သူတွေကိုမြေကွက်ချထားပေးမှုမရှိသေးတယ်လို့အိမ်ဆောက်စရိတ်ချပေးတာမျိုးမရှိသေးတာကြောင့်အခက်ကြုံနေရတယ်လို့ကိုတင်ပိန်းကပြောပါတယ်။
အိမ်ခြေ300မိသားလောက်ကမိမိကိုယ်ကိုစောင့်မဲ့ဒုက္ခတွေရှိတယ်။ဒီဒုက္ခတွေကတော့မိုးမကျခင်နဲ့နားလဲနေရလည်းမသေးဘူးဆိုတော့
เออชิมาเล่าจบเลยมูจาเลยมูดิสก็จะต้องเดินไปอีกสักหนึ่งเดือนแล้วที่ตัวเสือผู้เล่นมือเลยเราที่กิจสารนับตั้งแต่ลุล่อชิมบินเนี่ยลำบากสุดด้วยวันจีอุ้งงงสังอ่ะเราปีรองสู้สู้ยากกว่าต้องสู้ท่าเรือพัชเจ้าประมาณนั้นไหมมาช้าไปไหนล่ะเจ้าเองสร้างลูกผู้กุญแจสีกูมาทุบไปไหนดีล่ะพี่เดลุเปลี่ยวว่าเลย
กุญแจสีก็รอปีรองสู้สู้ยากจะมาปีรองคุณทิ้งให้เจ้าตาต้องมาชีวิตนั่นแหละแล้วตาต้องมาชีวิตนั่นแหละครับทุกท่าน
เดี๋ยวเราไม่ได้เวลาจะรู้เสียจะต้องรู้ว่าปีใหม่จะมาเป็นอย่างไรคุณจะรู้ไม่ได้ดูคุณมาดีแล้วลูกคุณเรามาเจอจุลุทัศน์แล้วเป็นสารลูกมันชื่อจุลุทัศน์อะไรประมาณคุณมาเป็นอย่างเป็นวันพระพิจิตรยังไงโอเคแล้วลูกชิมาแล้วว่าตัวที่ดูดีเรียนลูกชิมาเพราะทำให้ในน้องสุวรรณปีไหนนะวันพระพิจิตรมาปีไหนประสาทเราปวดใจมาจะปีไหนมาเพราะมาเช่าเด็กเป็นเด็กเจ้าที่มาตัวเขาเป็นประสาทดิฉันแล้วชิมาเราสุยาสิสิเนี่ยในสารลูกปีใหม่ในน้องสุ
quite the chatana and melu when ji ungun sang up your mother come ya.
ခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်အပြည့်ရစာချုပ်NCA လက်မှတ်ရေးထိုးတဲ့တိုင်းရင်းသားလက်နက်ကန်တပ်ဖွဲ့နဲ့အစိုးရတပ်မတော်တို့ပူးပေါင်းပြီးရှမ်းပြည်နယ်အဆင့်အပြည့်ခန့်ရက်စီရေးပူးတွဲစောင့်ကြည့်ရေးကော်မတီ GMCS ကိုဖွဲ့လိုက်ပြီးဖြစ်ပါတယ်တရရှင်တွေခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီရာ